ရိုက်တာသတင်းဌာနကသတင်းတောက်တွေအမှုအပိသက်စီရင်ချက်ချဖို့တရားရုံးကဒီကနေ့ကြေညာထားပေမဲ့လို့တရားသူကြီးကမကြမ်းပါတဲ့အတွက်ဆိုပြီးစက်တင်ဘာလ3ရက်နေ့ကိုရက်ရွှေဆိုင်လိုက်ပါတယ်သတင်းတောက်တွေရဲ့ရှင်းလင်းတွေကတော့တကယ်လို့သတင်းတောက်တွေမှာအပြည့်ရှိတယ်ဆိုပြီးတရားရုံးကအမိန့်ချမှတ်ခဲ့ရင်တောင်မှပြန်လည်လွတ်မြောက်ရေးနီးလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ပြောပါတ က်ဆုံးဖြတ်ရဲရဲရင်ရင်ဆိုင်သွားမယ်လို့ဒီနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကိုရောက်လာတဲ့အချိန်မှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ
်ဒီကတော့ဘယ်လိုစီမင်းမျိုးပါပဲရောက်ကြအောင်ကျွန်တော်တို့ဘယ်လိုမိတ်နဲ့ဆက်မချမ်းလဲကျွန်တော်တို့ကတော့ကြောက်ရွံ့မတုံလို့ပါမဟုတ်ဘူးဒါဖြစ်လို့ဆိုအမှန်တရားကကျွန်တော်တို့ဘက်မှာရှိပါတယ်ကျွန်တော်တို့မဟုတ်တာဘာမှမလုပ်ခဲ့တဲ့အတွက်ကြောင့်မဟုတ်ဘူးကျွန်တော်တို့အနေနဲ့ကတော့ကျွန်တော်ချင်းချင်းမျိုးပဲရောက်ရောကျွန်တော်တို့ကတုံလို့မှာမဟုတ်ဘူးကြောက်ရွံ့သွားမှာဟုတ်ဘူးဘာမှကျွန်တော်တို့ကိုညံနေအောင်လုပ်လို့ရမှာမဟုတ်ဘူးဒီလိုပဲကျွန်တော်တို့
ရိုက်တာရှင်းနေတူဖြစ်တဲ့ဥခင်မောင်စောကတော့လာမယ့်စက်တင်ဘာ3ရက်နေ့မှာချမှတ်မဲ့အပီးသက်စီရင်ချက်ကိုစောင့်ဆိုင်းပြီးမှသာလိုအပ်တယ်လို့ဆက်လက်လှုံ့ဆော်သွားမယ်လို့ VOE ကပြောပါတယ
်။ချွေဆိုင်တဲ့အတွက်ကြောင့်တော့အမိန့်မချသေးမချင်တော့ကျွန်တော်တို့ကဒီအမိန့်ကိုနားထောင်အောင်ပါလေ။အမိန့်ကိုစောင့်အောင်ပါ။အဲ့တော့ကျွန်တော်တို့က3ရက်နေ့အထိအားလုံးလည်းပြီးတာပါ။3ရက်နေ့ဒီအခုတရားသူကြီးကဒါနေမကောင်းဘူး။ဖရဲရုံက3ရက်နေ့ချွေဆိုင်တယ်။တော်ရည်စောင့်ပြီးတော့တော်ရည်မှာဘာဒိတ်ကပြန်လာတာပေါ့။အဲတော်ရည်ဘာဒိတ်ကကောင်းရင်အတွက်တည်းအဆရှိနေပါဘူး။ကောင်းရင်လည်းပြီးပါတယ်။ဒါနဲ့ဘယ်တော့တော်ရည်ဘာဒိတ်ကမကောင်းရင်ကျွန်တော်ကဥမာကျွန်တော်လူတွေဖြစ်ပါတယ်။ကြည့်ကြရအောင်။ဘလောက်ပဲကြာပါ့မယ်။ကောင်းရရတယ်။ကြာ။အနည်းဆုံးကတော့မန္တလေးတိုင်းပြည်မှာပြောင်းလို့ရတာပေါ့။
ကိုလာကြဆစီခဲ့တဲ့အမှုမှာဒီနေ့ဟာ36ကြိမ်မြောက်ယုံကြိမ်ခေါ်ဆိုတာဖြစ်တဲ့အကြောင်းသတင်းသမားတွေရဲ့ရှေ့နေကိုတန်းစောအောင်က VOE ကိုပြောပါတယ်။သတင်းတော့တွေရဲ့အမှုမှာဥပဒေကြောင်းအရသွားမယ်ဆိုရင်မလွတ်မြောက်စရာအကြောင်းမရှိဘူးလို့သူက VOE ကိုပြောပါတယ
်။အရင်စဖြစ်ကြတဲ့အမှုမြောက်လွတ်မြောက်ရေးကိုကျွန်တော်မောင်းနေပါတယ်။ဒီမဲ့လည်းဒီမှာနှစ်ပိုင်းရှိတာပါကျွန်တော်တို့ကပြောနေတာဥပဒေကြောင်းအရတော့ဥပဒေပိုင်းမဆိုင်တာတော့ဆိုလို့ရှိရင်တော့ဒီမှာသူ့ကိုလုပ်ရမယ်လို့ဒါပေမဲ့သားမနေရတော့အကြောင်းရတာတော့ငယ်ရင်တော့ပြန်ကျန်နေရှိနေနိုင်တာဆိုတော့ဒီကလည်းဒီလိုပြောမှုဆိုတာ
သတင်းတောက်တွေရဲ့အမှုအပြီးသက်စီရင်ချက်ချမယ်လို့ကြေညာထားတဲ့နေ့ဖြစ်တဲ့အတွက်ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာရှယ်အပါအဝင်နိုင်ငံသားတန်တမန်တွေသတင်းတောက်တွေတခြားသတင်းလွတ်လပ်ခွင့်အခွင့်အရေးလှုပ်ရှားသူတွေတော်တော်များများရောက်လာကြပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတော့ဒီသတင်းတောက်နှစ်ယောက်နဲ့ပတ်သက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာပြည်ဒီမိုကရေစီအပြောင်းလဲပေါ်အကြီးကျယ်တက်ရောက်မှုရှိလာနိုင်တယ်လို့ပြောဆိုလိုက်ပါတယ
်။ဒီလိုနံပါတ်1ကတော့မီဒီယာလူလက်ခွင့်ဖြစ်ကြတယ်။နောက်နံပါတ်2ကတော့ဒီလိုလူခွင့်ချုပ်ဖောက်မှုတွေကြောင့်မီဒီယာကစောင့်ကြည့်ခွင့်ရေးသားခွင့်မရှိဘူးလားဆိုတော့ဒီကနေ့နောက်ထပ်တစ်ရကတော့မြန်မာနိုင်ငံအစိုးရကဒီလိုမျိုးမီဒီယာလူလက်ခွင့်လူခွင့်ချုပ်ဖောက်မှုတွေခေါ်ထုတ်ဖို့ရေးသားခွင့်ခေါ်ထုတ်တဲ့အခါမျိုးကိုကာကွယ်ပေးသလားဒီလိုဟာမျိုးကိုလေးစားလိုက်တာလားဆိုတဲ့အခါမျိုးကနိုင်ငံတကာမှာမေးခံလိုက်မယ်ကိစ္စပေါ့ဆိုတော့နိုင်ငံတကာပြည်အားတွေကဒီဟာမှာအကျင့်ပြအဖြစ်တယ်ကြာခဲ့ရင်ပြည်အားတွေအများကြီးလာလို့မရှိပါဘူးကျွန်တော်တို့လည်းဟိုကွက်ချက်ထားပြီးတော့ကွက်ချက်ထားပြီးသားဆိုတာလေဒီလိုနိုင်ငံတကာတွေကလည်းစင်ညာချက်တွေထောက်ပြချက်တွေစိုးရတွေကအံ့ဩနေတာဖြစ်တာရှိတော်ဒီလိုပြည်အားတွေကစိတ်နေပေါ့ကြောက်လိုက်မယ်ဆိုတာမျိုးဆိုရနေတယ်ဟိုနားလေစိတ်နေတာဆိုတာ
ရိုက်တာသတင်းဌာနကတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာသူတို့မကျူးလွန်ခဲ့တဲ့ပြစ်မှုအတွက်အကျဉ်းဆောင်ထဲမှာ၈လကျော်နေခဲ့ပြီးဖြစ်ပြီးဒီနေ့တရားရုံးကအပြည့်အစုံဆုံးဖြတ်ချက်မချနိုင်တဲ့အပေါ်စိတ်ပြတ်မိရဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။သူတို့အပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းပြီးရှေ့သတင်းပတ်မှာမိသားစုနဲ့အတူပြန်ဆောင်ဖို့လွတ်မြောက်မယ်လို့မျှော်လင့်တဲ့အကြောင်းကြေညာချက်မှာထုတ်ပြန်ကြေညာထားပါတယ်ရှင်။